ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စုံစမ်းစစ်ဆေးဖို့စီရင်ပိုင်ခွင့်ရှိကြောင်း ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်မှုပြည်သူကနေရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုကျဆင်းစေတယ်လို့နိုင်ငံရေးကဲခတ်တွေကတုံ့တက်ပါတယ်လူခွေချုပ်ဖောက်မှုတွေရှိနေတယ်ဆိုတော့ကုလပါဝင်နိုင်ငံတကာရဲ့စိုးရိမ်မှုဆွဆဲချက်တွေအပေါ်မြမအစိုးရနဲ့တက်မတော်ရဲ့ခေါင်းဆောင်ပိုင်းတွေအနေနဲ့ငင်းကြထုတ်နေမဲ့အစားလွတ်လပ်ပြီးတော့ဗတ်လိုက်မှုကျင်းတဲ့စုံစမ်းစစ်ဆေးမှုတွေမှာအပြူသဘောဆောင်တဲ့ပူပေါင်းဆောင်ရွက်မှုတွေပိုတိုးလှုပ်ဆောင်တင်တယ်ဆိုပြီးတော့လည်းအကြံပြုကြပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်မြောက်ပိုင်းကျန်းသက်ကျန်းခဲမှုတွေရဲ့နောက်ပိုင်းတက်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမြန်မာနိုင်ငံကနေအင်ဂျီချင်းဘင်္ဂလားဒေ့ရှ်ဘက်တင်းချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့အခြေအနေအထိရောက်ခဲ့ရတဲ့အပေါ် ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိကြောင်းအမှုမစစ်မီတိုတင်ကြားလာတဲ့ ICC တရားသူကြီးအဖွဲ့ကဆုံးဖြတ်ချက်ချခဲ့တာကိုကုလသမဂ္ဂရဲ့လူမျိုးသုံးသပ်ချက်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမ်မာဒင်းကကြေညာလိုက်ပါတယ်အခုလို ICC နိုင်ငံကစရာဇဝိခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိကြောင်းဆုံးဖြတ်ချက်ကိုမြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာလုံဆောင်ဖို့လုံးဝတာဝန်မရှိဘူးလို့နိုင်ငံတော်သမ္မတရုံးကစက်တင်ဘာလ9ရက်နေ့ထုတ်ရဆွဲနဲ့ထုတ်ပြန်ကြေညာထားပါတယ်။ရခိုင်မြောက်ပိုင်းအရေးအခုလိုမြန်မာနိုင်ငံပေါ် ICC နိုင်ငံတကာရာဇဝိခုံရုံးကနေစစ်ဆေးဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖော်ဆောင်ဖို့ပြည်သူကရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့နိုင်ငံခေါင်းဆောင်တွေရဲ့ပြပခီးစင်တွေအတက်လဲအခက်ခဲဖြစ်လာစေတယ်လို့နိုင်ငံရေးလေးလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကတုံ့တပါတယ
်။ ICC ကတော့အခု90ဒီအချို့ကိုနှိမ့်မှအခုရုံးတယ်လို့ရတယ်ဆိုပြီးတော့ဖြစ်သွားပြီပေါ့နော်။ဖြစ်သွားပြီဆိုတော့ဒီမှာတစ်ခုကတော့ဟိုတိုင်းပြည်တော့မကောင်းဘူးပေါ့။တိုင်းပြည်တော့မကောင်းဘူး။အဲ့ဒီမှာဟိုပါရဲ့တပ်မတော်ခေါင်းဆောင်တွေပါဒီအတွက်လဲမကောင်းဘူး။ဆိုတော့အတက်ကြီးပုံလေးကြာတာပေါ့အခက်ပြီးသွားတာကတော့ဒီမှာဟိုတားစီလို့မရဘူးလေအစိုးရအနေနဲ့ကလည်းဒီဥစ္စာနဲ့ပတ်သက်လို့သူ့အနေနဲ့လက်မခံဘူးပါ냐ဖယ်ချတယ်ဆိုပေမဲ့လည်းအတူဖယ်ချတယ်ဆိုပေမဲ့ဟိုကတစ်ခါကသူတို့ဖာသာပြောထုတ်တာလေအဲ့တော့ဒီပုံလေးမကောင်းတဲ့ကိစ္စကိုဘယ်လိုလုပ်ကောင်းလဲဆိုတာသိချင်ပြန်ပြီးတော့ပြင်ဆင်ဖို့လိုတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကဒီမှာနိုင်ငံကဒီ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အခါကျတော့ဒီဥစ္စာတရားခွင်တဲ့ကိုတော့ရောက်သွားမှာတော့မဟုတ်ဘူးဒါပေမဲ့အဲကုလတော်လို့ ICC မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကိုသူချရတဲ့ခါကျလို့ရှိရင်ဒါအခက်အခဲကိုဖြစ်သွားနိုင်ပြီ။ဒါအမှားယူနေရှိလဲပြန်သုံးသပ်ပြီးတော့မှအဲမမဆန်ကကောင်းမွန် policy အစ်စ်တွေနဲ့ပြန်ချင်ရလို့ဆင်တယ်လို့ထင်ပါတယ်။ဒါအများကြီးသင်္ကန်းကယူရမယ့်ကိစ္စပါပဲ
။အစိုးရအနေနဲ့အခုလိုညှင်းချက်ထုတ်နေတဲ့အစားရခိုင်ပြည်နယ်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အလုံးနဲ့တက်သေးပြဖို့လိုတယ်လို့ဆုံးရှုံးနေတာခဲရသူတွေအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝင်းတွေကလည်းအကြံပြုပါတယ်
။မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတရားစီရင်ခွင့်ရှိတယ်ဆိုတော့ဟိုတရားရေးဆိုင်ရာစီရင်ချက်တခုချတာပဲဖြစ်တယ်လေ။အဲ့တော့ဒီ ICC ကိစ္စတော့တငုံငွေနဲ့ဖြစ်နေတာကြာပြီပေါ့လေ။အဲ့တော့ကျွန်တော်အမြင်ကတော့ဖြစ်ရင်ကိုယ့်ဘက်ကနေအလုံးနဲ့သက်တည်ပြဖို့လိုအပ်ပါလေ။ဥပမာဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာနှစ်ဖက်လူအဖွဲ့အစည်းကိုနော်တစ်ဖက်ကလာတဲ့လူတွေကိုပြန်လက်ခံမှာမယ်လို့အစိုက်မမပြောနေတဲ့အခါမှာရောက်ရှိလာတဲ့လူတွေနဲ့ဥပမာရှိနေသေးတဲ့ဟိုလူတွေနဲ့နောက်ပြီးတော့ဟိုနောက်တစ်ဖက်လူအဖွဲ့အစည်းနဲ့သဟာဇာတိရေးဆိုတာဒါအင်တာအရေးကြီးပါလေ။အဲ့တော့အဲ့လုပ်ငန်းစဉ်ကိုတေချာစိတ်ပါဝင်စားစွာနဲ့စတင်လုပ်ဖို့လိုအပ်နေတယ်လို့ထင်ပါလေ။
ရခိုင်ပြည်ပိုင်းမှာနိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံ့တုံပြီးမြန်မာအစိုးရကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့စွပ်စဲချက်ပေါ်ကိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယုံကြည်မှုတွေရအောင်ဒီစုံစမ်းစစ်ဆေးမှုတွေကိုပွင့်လင်းမြတ်သားမှုရှိစွာချပြဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့လည်းဒီထက်ပိုပြီးအပြုသဘောဆောင်တဲ့ပူးပေါင်းမှုတွေနဲ့လက်တွဲဆောင်ရွက်ဖို့လိုတယ်လို့မြမအရေးကဲခန့်ဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်
။ဒီအစိုးရလွှတ်တော်နဲ့တက်မတော်အနေနဲ့ပေါ့လေဒီနိုင်ငံတကာရဲ့ဒီလိုလားချက်တွေတော့နိုင်ငံတကာရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့အခုမှလည်းညှိနှိုင်းဆွေးနွေးပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်အစိုးရကလည်းဘောကတော့နိုင်ငံတကာရဲ့အဖွဲ့အစည်းတွေကတိုင်းရိုက်ဒါစုံစမ်းစစ်ဆေးတဲ့အဖွဲ့တွေဝင်တာမျိုးမဟုတ်ရင်တောင်မှဒါလက်ရှိမြန်မာနိုင်ငံကလုပ်နေတဲ့ဟလာနောက်ပြီးတော့မြန်မာနိုင်ငံအစိုးရကကမခရပြုတ်ပြီးတော့ဆောင်ရွက်နေတဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာနော်နိုင်ငံတကာအတိုင်းဝိုင်းရဲ့ပါဝင်နိုင်မှုကိုနော်ဖွင့်ပေးနိုင်ဖို့
အတိုင်းတာတစ်ခုစီလိုအပ်မယ်လို့မြင်တယ်။ဟာလာရခိုင်ရေးပါဝင်ပေါ့လေမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုဟာလည်းပဲအင်မတန်မှအရေးကြီးတယ်လို့အဲ့ဒီလိုသုံးသပ်ပါတယ်
မြန်မာနိုင်ငံဟာကိုယ်နေပြည်တော်ကဘလို့ရဇဝဲမှုမျိုးလူခွေချိုးဖောက်မှုမျိုးကိုပဲဆိုစုံစမ်းစစ်ဆေးဖို့လုံခြုံစိတ်ရောလုံနိုင်စွာမှရှိတယ်ဆိုပြီးမြန်မာအစိုးရကတနေ့ကထုတ်ပြန်ထားပါတယ်ဒါပေမဲ့လို့ပြည်ခိုင်ပြည်တဲ့မြောက်ပိုင်းကိုအခုချိန်ထိတွားရောက်ကြည့်ရှုခွင့်မရသေးပဲအာဏာပိုင်ရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်သော UNHCR ရဲ့ပြောခွင့်ရကလည်းမနေ့တောက်ကြတဲ့ကစစ်စလန်နိုင်ငံဂျနီဗာကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်